သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တို့ရရှိများရှင်ဒီကနေ့အတွက် Australia Explain စီစဉ်မှာတော့ Australia နိုင်ငံမှာ campaign ထွက်ချင်းဆိုင်ရာလမ်းညွှန်ချက်အကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။အကယ်၍သင်ဟာ Australia နိုင်ငံရဲ့သဘာဝအလတရားတွေကိုတကယ်လက်တွေ့ခံစားကြည့်ချင်တဲ့ဆိုရင် campaign သွားကြည့်တဲ့နေရာအကောင်းဆုံးနည်းလမ်းတစ်ခုဖြစ်နိုင်ပါတယ်။ campaign ဟာအချိန်မီလုပ်ရမယ်ဆိုတဲ့အလင်းစလိုဖြစ်မှုတွေကိုခေတ္တရပ်တန့်စေပြီးတော့သဘာဝတရားနဲ့ပြန်လည်ထိတွေ့ဖို့phone screen တွေနဲ့နေ့စဉ်လုပ်ငန်းဆောင်တာတွေကနေခေတ္တအနားယူဖို့အခွင့်အရေးတရပေးစွမ်းနိုင်ပါတယ်။ camping ခရီးစဉ်တက်တောင့်တက်တာရှိပြီးတော့အမတရားဖြစ်စေဖို့အတွက်ကြိုတင်ပြင်ဆင်ဖို့လိုအပ်ပြီးတော့လိုအပ်တာတွေကိုစနစ်တကျထုတ်ပိုးခြင်းအပြင်လူအတွက်တမကပတ်ဝန်းကျင်အတွက်ပါဘေးကင်းတဲ့နည်းနဲ့ camping လုပ်သင့်ပါတယ်။ပင်လယ်ကမ်းခြေမှာပဲဖြစ်ဖြစ်တောတောင်တွေစီး camping ခရီးထွက်တာပဲဖြစ်ဖြစ် camping လုပ်ခြင်းဟာငွေကုန်ကြေးကျတက်တာပြီးတော့ဩစတြေးလျရဲ့သဘာဝအလတရားတွေကိုခံစားရင်ပုံသေးကားကြလို့ရတဲ့နေတဒူဝဘဝကနေခေတ္တရုံထွက်နိုင်မဲ့လွယ်ကူတဲ့နေလန်တစ်ခုဖြစ်ပါတယ်။ကမ်ပင်ခရီးထွက်ဖို့စနစ်တကျစီစဉ်နေဆိုတာခရီးအတွက်ဘယ်လိုပစ္စည်းတွေလိုအပ်မလဲ၊ဘယ်ကိုသွားမလဲ၊ဘယ်လိုအခြေအနေမျိုးကြုံရနိုင်မလဲစတာတွေကိုသိထားခြင်းပဲဖြစ်ပါတယ်။တောင်တက်သမားနဲ့ဓာတ်ပုံဆရာတူဦးဖြစ်တဲ့မာခ်ဖိုင်ဘက်စ်ကတော့သူမကြခဏကမ်ပင်းထွက်တဲ့အကြောင်းနဲ့ရိုးရိုးရှင်းရှင်းပဲထုတ်ပို့လေးရှိတဲ့အကြောင်းပြောပါရစေ
။ So we're very lucky in Australia to be blessed with some amazing natural landscapes and most of them are relatively accessible from our major city centers and camping's just a great way with the stresses and distractions of modern day life.
ကျွန်တော်တို့ Australia မှာတကယ်ကိုအံ့ဩဖို့ကောင်းတဲ့သဘာဝအလတရားတွေရှိနေတာဟာကံကောင်းခြင်းတစ်ခုပါပဲ။အဲ့ဒီလိုလှပတဲ့နေရာတွေအများစုကိုလည်းမြို့ကြီးတွေကနေအလွယ်တကူသွားလာလို့ရပါတယ်။ခေတ္တလူနေမှုဘဝရဲ့စိတ်ဖြစ်စီမှုတွေနဲ့အာယုံနောက်စရာတွေကနေလွတ်မြောက်ဖို့အတွက်ကမ်ပင်းဟာအကောင်းဆုံးနည်းလမ်းပါပဲလို့ပြောသွားခဲ့ပါတယ်။ Tent World ရဲ့ဖိုင်ရှင် Joe Burr ကလည်းကမ်ပင်းဟာသူ့ကိုအပြင်လောကနဲ့ခေတ္တအဆက်အသွယ်ဖြတ်ပြီးတော့အရေးကြီးတဲ့အရာတွေအပေါ်မှာအာယုံစိုက်နိုင်အောင်ကူညီပေးတယ်လို့ပြောပါရ
စေ။ I enjoy it because it forces me to change my habits. I'm like everyone a bit addicted to my phone and the internet and the conveniences of modern life and so yeah going camping allows me to really force myself to take a step back and spend more time with the kids and the wife.
ကျွန်တော်ကမ်ပင်းသွားတာကိုနေသက်တာကတော့ကျွန်တော်ရဲ့အလေးအကျင့်တွေကိုမဖြစ်မနေပြောင်းလဲပြစ်ဖို့ဖြစ်စေလိုပါပဲ။အားလုံးလိုပဲကျွန်တော်ကလည်းဖုန်းတွေအင်တာနက်တွေနဲ့ခေတ်မီအသုံးဆောင်တွေကိုနည်းနည်းတော့ဆွဲလန်းမိပါတယ်။ဒါကြောင့်ကမ်ပင်းထွက်လိုက်တဲ့အခါမှာအဲ့ဓာတွေကနေခဏခွာပြီးတော့သားသမီးတွေဇနီးတဲ့တွေနဲ့အချိန်ပိုပေးနိုင်တယ်လို့သဘာဝတရားကိုလည်းတကယ့်ကိုခံစားခွင့်ရသွားစေတယ်လို့ပြောပါရစေ။ Queensland ပြည်နယ်အမျိုးသားဥယျာဉ်တော်အုပ်ထွန်းသိရင်အရာရှိတူဖြစ်တဲ့ Erin Atkinson ကကမ်ပင်းဟာတော်ရန်သရိစံတွေကိုအနီးကတွေ့မြင်စေနိုင်တယ်လို့ကုန်ကြစည်းရိတ်လည်းသက်သာတယ်လို့ထောက်ခံထားပါတယ်
။ So interactions with native wildlife is also what makes camping in Australia so great. Whether it's the birds, the terrestrial animals like native marsupials, kangaroos or reptiles or our abundant marine life. Camping in national parks is actually quite budget friendly.
ဌာနေတော်ရန်သရိစံတွေနဲ့ထိတွေ့ခွင့်ရတာဟာဩစတြေးလျမှာကမ်ပင်းကနေရနိုင်တဲ့ထူးခြားချက်တစ်ခုဖြစ်ပါတယ်။ငှက်တွေ၊ကင်ဂရူးသားပိုက်ကောင်လိုကုန်းနေတဝါရီဒါမှမဟုတ်တခြားတွားတဝါရီပြီးတော့ရေနေတဝါရီကိုလည်းတွေ့ရှိနိုင်ပါတယ်။အမျိုးသားဥယျာဉ်တွေမှာစခန်းချတာဟာတကယ်တော့ကုန်းကြစည်အတော်ကိုတက်တာတာကြောင့်ဘယ်သူမှဆိုလာရောက်အနားယူနိုင်တဲ့နေရာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ခီးစင်ကောင်တစ်ခုဖြစ်ဖို့အတွက်ကြိုတင်ပြင်ဆင်မှုဟာအဓိကတော့ချက်ပဲဖြစ်တယ်လို့လည်းမတ်ကပြောပါရစေ
။ The best way to ruin a camping trip is to not do any research about where you're going. So finding out if a campsite needs bookings, for example, what the busy times of the year might be if you don't like crowds, what the weather's going to be like is a major factor.
စခန်းချခရီးစဉ်တစ်ခုပျက်စီးသွားစေမဲ့အဆိုးဆုံးဆုံးဖြတ်ချက်ကတော့ကိုသွားရောက်မဲ့နေရာအကြောင်းကိုဘာမှမလေ့လာပဲသွားရောက်ခြင်းပဲဖြစ်ပါတယ်။ဥပမာအဲ့ဒီနေရာကကြိုတင်ဘူကင်တင်ဖို့လိုသလား။လူအများနဲ့နေရတာမကြိုက်ဘူးဆိုရင်ဘယ်အချိန်ကလူအသွားလာများမလဲ။ရာသီဥတုကဘလို့ရှိမလဲစတာတွေကိုသိထားဖို့လိုအပ်ပါတယ်။အေးစိတ်နေတဲ့အချိန်ဒါမှမဟုတ်မိုးရွာနေတဲ့အချိန်မျိုးမှာကင်ပင်သွားပြီးတော့ဒုက္ခရောက်တာမျိုးကိုဘယ်သူမှလိုချင်ကြမှာမဟုတ်ဘူးလို့ပြောသွားခဲ့ပါတယ်။ကင်ပင်မှာလူများနေတာကိုရှောင်ပြီးအေးအေးဆေးဆေးနေခြင်းနဲ့ဆိုရင်တော့ကျောင်းပိတ်ရက်တွေကိုရှောင်ပါပြီးတော့ခရီးစဉ်အတွက်တေချာစီစဉ်ပါလို့လည်းအရင်ကအကြံပြုထားပါတယ်။
Do you need a four-wheel drive to access a camping area? Can you take pets into the area? You should check the weather forecast, the tides if you're going on the beach, and always ensure you have your camping and vehicle permit before you travel to an area.
အဲ့ဒီနေရာကိုသွားဖို့လေးပင်ရက်တဲ့ four-wheel car တွေလိုသလား?အိမ်မွေးတရိတ်ဆန်ခေါ်သွားလို့ရမလား?စတာတွေကိုလေ့လာပါ။ရာသီဥတုခန့်မှန်းချက်ဒါမှမဟုတ်ပင်လယ်ကမ်းခြေသွားမယ်ဆိုရင်ဒီရေတွေရဲ့အတက်အကျတွေကိုလည်းလေလာပါပြီးတော့ခရီးမထွက်ခင်စခန်းချခွင့်နဲ့ယင်ဝင်ခွင့်လက်မှတ်တွေအမြဲတမ်းကြိုးယူထားပါလမ်းခီးအဝေးကြီးမောင်းလာပြီးမှနေရာပြည့်နေလို့ပြန်လဲပြန်ရတာမျိုးကြုံချင်ကြမှာမဟုတ်ဘူးလို့ပြောသွားခဲ့ပါတယ်ယူဆောင်သွားရမယ့်ကင်ပင်ပစ္စည်းတွေနဲ့ပတ်သက်ပြီးတော့လဲပထမဆုံးခရီးအစဉ်မှာရိုးရိုးရှင်းရှင်းပဲထုတ်ပို့ဖို့ဂျွန်ကအကြံပြုထားပါတယ်
Trying to choose somewhere where it reduces the complexity of what you need to take, perhaps all the way down to just a tent, mattress, and sleeping bag and a torch. That way you can experiment with that, enjoy eating out at maybe the local pub, and then for the next trip you can step up.
အစပိုင်းမှာတော့ပစ္စည်းအများကြီးမလိုတဲ့နေရာမျိုးကိုပဲရွေးချယ်ပါ. Tent တွေ, sleeping bag, အိမ်ရာလိမ့်နဲ့အခင်းအပြင်လက်နေဒမီလောက်ပဲယူသွားပါ.အနီးအနားမှာရှိတဲ့ဆိုင်တွေမှာပဲစားတောက်ပြီးအတွေ့အကြုံတွေရယူပါ။နောက်ခရီးစဉ်ကြမှာပဲအစားအစာတွေနဲ့ချဲ့ပြုတ်ဖို့လိုအပ်တဲ့ပစ္စည်းတွေကိုတိုးပြီးတော့ထုတ်ပို့နိုင်တယ်လို့အကြံပြုသွားပါရစ်။ဒါအပြင်ရာသီဥတုနဲ့ကိုက်ညီမဲ့ပစ္စည်းတွေကိုအမြဲတမ်းထုတ်ပို့ဖို့လည်းသူကအကြံပြုထားပါရစ်။
The temperature is obviously a big one, making sure that you've got clothing that's suitable and sleeping bags that are suitable for the temperatures that you can experience overnight. Definitely a lot of first-time campers are shocked by how cold it can get overnight.
အပူချိန်ကအရန်ကိုအရေးကြီးပါတယ်။ညဖက်မှာရှိနိုင်တဲ့အပူချိန်နဲ့ကိုက်ညီမဲ့အဖို့စားတွေနဲ့တင့်တော်ရ sleeping bag ဆောင်တွေလည်းပါဖို့လိုအပ်ပါတယ်။ camping လုပ်တာကိုအတွေ့အကြုံမရှိသေးတဲ့လူတွေကညဘက်ဘလောက်အထိအေးနိုင်တယ်လဲဆိုတာကိုဒီဒီထားလေးမရှိကြဘူးလို့ရှင်းပြထားပါရယ်အရာအားလုံးကိုယူဆောင်သွားဖို့မလို့ပဲအဓိကလိုအပ်တာတွေပဲယူသွားဖို့လည်းအကြံပြုထားပါရယ
် water tent sleeping bag mattress and a torch and beyond that it's trip dependent where you're going what food you need to eat what you're planning on doing
တောက်ရည်တွေတဲတွေဆောင်းအခင်းအိယာလိမ့်နဲ့လက်နေဒမီတို့လိုအရာတွေဖြစ်ပါရယ်အဲ့ဓာရီအပြင်ကျန်တာကတော့တင်ဘဲကိုသွားမလဲဘာစားမလဲဘာတွေလုပ်မလဲဆိုတဲ့အပေါ်မူတည်ပြီးတော့ထုတ်ပိုးပါလို့ပြောသွားခဲ့ပါတယ်။မတ်ကလိုအတွေ့အကြုံရှိသူတွေအတွေ့ကတော့ညဘက်ကကောင်အိပ်ပျော်နိုင်ဖို့ကအဓိကကြတယ်လို့ပြောပါတယ်
။ The main thing that people come away with from a bad camping experience is mainly sleep. So if you're driving to the campsite, you might have a lot of space in the car, so take extra blankets. Your own pillow from home is a good one and investing in a good quality air mattress or swag.
Camping အတွေ့အကြုံဆိုးဖြစ်သွားစေတဲ့အဓိကအချက်တစ်ခုကတော့ကကောင်းကိုအိပ်မရခြင်းပဲဖြစ်ပါတယ်။ဒါကြောင့်ကားနဲ့သွားတယ်ဆိုရင်ကားထဲမှာနေရာအလုံးလောက်ရှိရင်တော့ဆောင်းအပူတွေယူသွားပါအိမ်ကခေါင်းအုံးကိုယူသွားနိုင်ရင်လည်းကောင်းပါရဲ့အရေသွေးကောင်းတဲ့လေထိုးအိယာဒါမှမဟုတ် swag လိုအိတ်ဆောင်တဲတွေကိုဝယ်ယူအသုံးပြုတာကလည်းအကျိုးရှိနိုင်တယ်လို့ပြောသွားခဲ့ပါတယ်။ချင်းဆေးတွေ၊နေလောင်ကာတဲ့ cream တွေ၊ရှေးဥတုနာပြုစုခြင်းပစ္စည်းထုတ်တွေနဲ့ငါးများတန်ဒါမှမဟုတ်ကစားစရာပစ္စည်းတချို့ယူသွားဖို့လည်းမမေ့ဖို့အကြံပြုထားပါတယ်။ပိုပြီးတော့တက်တောင့်တက်တာနေခြင်းနဲ့ဆိုရင်တော့အခုခေတ်မှာကင်ပင်ပစ္စည်းတွေနဲ့နီးပညာတွေကအများကြီးကိုတိုးတက်လာပြီလို့လည်းဂျောင်းကပြောပါရစ
် Even in the last 10 years the level of comfort that you can access and the technology that you can access has really exploded. You can take induction stoves now camping if you want to. You can take a fridge, air conditioning.
လွန်ခဲ့တဲ့ဆယ်နှစ်အတွင်းမှာကမ်ပင်းပစ္စည်းတွေရဲ့တက်တောင့်တက်တာရှိမှုနဲ့ဤပညာတွေကတော့အရန်ပိုတိုးတက်လာတာပါအခုဆိုရင်မီးဖိုတွေရေခဲသစ်တာတွေအဲကွန်းတွေတောင်ယူသွားလို့ရနေပါပြီဒါကတော့တင့်ကားထဲမှာနေရာရှိသလောက်တင့်ကြောပိုးအိတ်ထဲဆန့်သလောက်နဲ့တင်ဘယ်လောက်သုံးနိုင်တယ်လဲဆိုတဲ့အပေါ်မူတည်တယ်လို့ပြောသွားခဲ့ပါတယ်ကမ်ပင်းပစ္စည်းတွေဘလို့အလုပ်လုပ်တယ်လဲဆိုတာကိုသိရအောင်အိမ်မှာကတည်းကအရင်စမ်းကြည့်ဖို့လဲအကြံပြုထားပါတယ်။တဲမစင်ခင်မှာလဲနေရာကိုတေချာရွေးချယ်ဖို့အရင်ကသတိပေးထားပါတယ်
။ Consider where you're positioning your tent before you set it up. Is it a flat surface? Will it get flooded if it rains? Am I setting up the tent too close to the road? Or am I setting up under a tree with branches that could fall on the tent?
တဲမစင်ခင်မှာနေရာကိုတေချာကြည့်ပါ။မြေပြင်ကညညာရက်လား။မိုးရွာရင်ရေနစ်နိုင်သလား။လမ်းနဲ့အရန်ကိုနီးနေသလား။ဒါမှမဟုတ်အကိုင်းအခက်တွေကျိုးကျနိုင်တဲ့တစ်ပင်အောက်မှာရောက်နေသလားဆိုတာတွေကိုစဉ်းစားပါလို့ပြောသွားခဲ့ပါတယ်။တခြားကမ်ပင်းလာတဲ့လူတွေကိုလေးစားဖို့နဲ့ဒေသဆိုင်ရာစည်းကမ်းတွေကိုလိုက်နာဖို့လည်းအရေးကြီးတယ်လို့အရန်ကထားလောင်ပြောဆိုထားပါတယ်။
Keep your noise levels to a minimum, especially after dark and in the early hours of the morning. And when you're setting up your tent, give people as much space as possible and don't spread your camping footprint out too far. And always adhere to the campground rules.
ဆူညံတန်ကိုအတတ်နိုင်ဆုံးလျှော့ပါ။မောင်လာတဲ့အချိန်နဲ့မင်းနဲ့ဆော့ဆော့ပိုင်းတွေမှာတတိထားပါ။တဲဆင်တဲ့အခါမှာလည်းတခြားသူတွေနဲ့အတတ်နိုင်ဆုံးခလလန်းမှာဆင်ပါ။ကိုယ့်ရဲ့စခန်းချတဲ့ area ကိုအရန်ကြီးကြကြပြက်ပြက်မပြန့်ထားပါနဲ့ကမ်ပင်းကွင်းရဲ့စည်းကမ်းတွေကိုအမြဲလိုက်နာပါလို့ပြောသွားခဲ့ပါတယ်ကမ်ပင်းလုပ်တဲ့အခါအမိုက်တွေမစွန့်တင့်သလိုအပင်တွေကိုဖျက်ဆီးတာမျိုးမလုပ်ဘဲကိုယ့်အမိုက်ကိုကိုယ်ပြန်ယူသွားဖို့လည်းအကြံပြုထားပါတယ
် Try to leave no trace pack up everything that you bring in and leave the campsite in the same or even a better condition than you found itIn national parks, everything is protected, so you can actually receive a fine if you damage a plant or disturb a protected area.
ဘာသဲလုံစားမှမချန်ထားခဲ့ပါနဲ့။ကိုယူလာတာမှန်သမျှကိုပြန်ယူသွားပါ။ကိုရောက်လာတော့ကထဲ့တောင်ပို့ပြီးတော့တန့်ရှင်းသွားအောင်ထားခဲ့ပါ။အမျိုးသားဥယျာဉ်တွေမှာအရာအားလုံးကကာကွယ်စောင့်ရှောက်ထားတဲ့အရာတွေဖြစ်ပါတယ်။ဒါကြောင့်အပင်တပင်ကိုဖျက်ဆီးမိတာဒါမှမဟုတ်တားမြစ်ထားတဲ့နေရာကိုနောက်ရှက်မိရင်တော့ဒဏ်ရိုက်ခံရနိုင်တယ်လို့ပြောသွားခဲ့ပါတယ်။အကယ်၍သင်ဟာမီးဆက်သုံးမယ်ဆိုရင်အတန်ဆူညံမှုကိုသတိထားဖို့လည်းအကြောင်းကပြောပါတယ်
။ A lot of national parks won't let you take generators, but if you are allowed to take them, it's generally recommended to turn them off by 7 o'clock. Similarly with loud music, and that's taking into consideration young families that are probably trying to get their children to bed.
အမျိုးသားဥယျံတော်တော်များများမှာမီးဆက်တွေပေးမသုံးပါဘူးအကယ်၍သုံးခွင့်ရှိရင်တော့ည9နာရီလောက်မှာပိတ်လိုက်ဖို့အကြံပြုလိုပါတယ်တခြင်းအကျဲကြီးဖွင့်တာမျိုးကိုလည်းရှောင်ပါကလေးငယ်တွေရှိတဲ့မိသားစုတွေကသူတို့ကလေးကိုအိပ်ယာဝင်ဖို့တိတ်နေတာမျိုးဖြစ်နိုင်တယ်လို့ပြောပါတယ်ကြိုတင်စီစဉ်ခြင်းနဲ့အပြန်အလှန်နားလည်မှုရှိခြင်းကအားလုံးအတွက်ပိုကောင်းတဲ့အတွေ့အကြုံကိုရရှိစေနိုင်တယ်လို့လည်းမတ်ကသဘောတူပါတယ်မီးပုံဖို့တဲ့အခါမှာလည်းတတိထားဖို့သူကတတိပေးထားပါရဲ့
And especially in Australia this is a big one is lighting fires outside of the designated times of the year because obviously the chance of bushfires increases quite a lot over the summer
Australia မှာဒါကတကယ့်ကိုအရေးကြီးပါတယ်တတ်မှတ်ထားတဲ့အချိန်ကာလမဟုတ်ဘဲမီးမဖို့ပါနဲ့နေရာဒီမှာတောမီးလောင်နိုင်ခြေကအရန်ကိုများလို့ပါလို့ပြောသွားခဲ့ပါတယ်သမထားတဲ့နေရာမှာပဲမီးဖို့ပြီးတော့အဲ့ဒီနေရာကနေမထွက်ခွာခင်မှာမီးငိမ့်မငိမ့်တေချာစစ်စစ်ဖို့လဲပြောပါတယ်။တင်သွားမဲ့နေရာအကြောင်းပိုသိချင်ရင်တော့ခီးမထွက်ခင်အွန်လိုင်းမှာကြိုတင်လေ့လာပါ။ရာသီဥတုကိုစစ်ဆေးပါပြီးတော့တင်သွားမဲ့ camping queen ဒါမှမဟုတ်အမျိုးသားဥယျာဉ်ရဲ့တရားဝင် website တွေကိုဝင်ကြည့်ပြီးတော့ကြိုတင်လေ့လာနိုင်တဲ့အကြောင်းရေးထားတဲ့ Feel to Secure ဆောင်းပါးကိုတင်ဆက်လိုက်ပါတယ်ရှင်။ကျွန်မကမူလှိုင်းသိမ့်ပါ။
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတစင်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။
SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ။